ပြီးခဲ့တဲ့သတင်းပတ်အတွင်းမှာမြန်မာနိုင်ငံကယဟန်တန်ဃာတွေဦးဆောင်တဲ့ရွှေဝါရောင်တော်လှန်ရေးတစ်နှစ်ပြည့်ခဲ့တယ်လို့ဒီမတိုင်ခင်ဓာတ်ဆီစင်းနှုံးမြင့်မှုနဲ့ကုံစင်းနှုံးကြီးမြင့်မှုတွေအတွေ့ဦးဆောင်ကန့်ကွက်ပေးခဲ့ကြလို့အဖမ်းခံခဲ့ရတဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုမင်းစရာကိုထေးကျွယ်ကိုပြုံးချုံကိုချင်းမီကိုမြာအေးစတဲ့ចောင်းသားကောင်းဆောင်တွေလည်းအချုပ်ထဲမှာနေခဲ့ရတာတစ်နှစ်ကျော်ကြာသွားခဲ့ပါပြီ။မကြာသေးခင်ကတော့ဒီ88မျိုးဆက်ចောင်းသားကောင်းဆောင်တွေကိုရုံးထုတ်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကုံစင်းနှုံးကြီးမြင့်မှုနဲ့အထွေထွေကြက်တဲမှုတွေအတွက်လူလူကိုစားငြိမ်းချမ်းစွာဆန္ဒပြခဲ့ကြတာဖြစ်ပေမဲ့သူတို့ကိုရန်ကုန်ကမြို့နယ်ပေါင်း၈မြို့နယ်ကတရားရုံး၈ခုမှာအမှုပေါင်း22မှုနဲ့တရားစွဲဆိုခဲ့တယ်လို့ထိုင်းနိုင်ငံမှာအခြေစိုက်တဲ့အဝေးရောက်မြန်မာနိုင်ငံရှိနေများကောင်စီကကြေညာချက်မှာဖော်ပြထားပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရှိနေများကောင်စီအထွေထွေအတွေ့အမှုဥအောင်ထူးကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။နံပါတ်၁ကျွန်တော်မေးချင်တဲ့အချက်ကကိုမင်းကိုနိုင်အပါအဝင်ဒီចောင်းသားကောင်းဆောင်တွေနဲ့လှုပ်ရှားသူ22ဦးကိုအမှုမတင်ခင်ဒီနှစ်နဲ့ချီပြီးတော့ပြင်ပနဲ့အဆက်အသွယ်ဖြတ်ချုံနှောင်ထားတဲ့ကိစ္စပါ။အဲ့ဒါကတရားဥပဒေလှုပ်ထုံးလုံကြီးတွေနဲ့မညီဘူးလို့မြန်မာနိုင်ငံရှိနေများကောင်စီကဆိုထားပါဗျ။အဲ့ဒါကိုနည်းနည်းလေးရှင်းပြပါလားခင်ဗျ။
ပြုဆိုင်ကျင်းနှုံးဥပဒေပုံမှန်169ဆိုတာရှိတယ်။အဲ့ဒီမှာဒီလူတယောက်ကရဲကနေပြီးတော့တန်ရရှိလို့ဖမ်းတဲ့အခါမှာ24နာရီဖမ်းချုပ်권ရှိတယ်။အဲ့တော့24နိုင်ကြော်သွားလို့ဒီအမှုကိုဆက်လက်စုံစမ်းမှုလိုအပ်တယ်ဆိုတဲ့အခါမှာတရားရုံးရှိကချုပ်နှောင်권တောင်းရပါတယ်။အဲ့ဒါကိုအင်္ဂလိပ်ဘာသာနဲ့ remand လို့ခေါ်ပါတယ်။ဘာမှလို့ယမန်လို့လည်းခေါ်ကြတာဖြစ်တယ်
။ဟုတ်ကဲ့။
အဲ့တော့ထောင်နှံ9နှစ်အောက်ကိုပြစ်ပေးနိုင်တဲ့မှုရင်းတွေမှာတရားရုံးကချုပ်မိန်15ရက်အထိပေး권ရှိတယ်။ထောင်နှံ9နှစ်အထက်ပြစ်ဒဏ်ပေးနိုင်တဲ့မှုရင်းကြီးမျိုးတွေမှာတရားရုံးကနေပြီးတော့ရက်ပေါင်း30အထိချုပ်နှောင်권ပေး권ရှိတယ်။အဲ့တော့အဲ့ကလာတော်တဲမှာရဲကနေပြီးတော့ဒီအမှုကိုပြီးအောင်စုံစမ်းစစ်ဆေးပြီးတော့တရားရုံးကိုတင်ရတာဖြစ်ပါတယ်
။ဟုတ်ကဲ့အဲ့တော့အခုဒီကိုမင်းကိုနိုင်တို့ကိစ္စမှာကရဲကအဲ့လိုမျိုးယမန်ယူပြီးတော့ဇက်တိုက်ချုပ်ထားတာလားဓမ္မမဟုတ်ဒီတိုင်းပဲအကန့်အသတ်မရှိချုပ်ထားတာလား
။ဒီလိုပါသူကကိုမင်းကိုနိုင်တို့အမှုကဒီရက်ပေါင်း30ကျော်ပြီးတဲ့အခါမှာလေတရားရုံးတင်နေတဲ့အကြောင်းမရှိဘူး။နော်ဘာကြောင့်အကျောင်းတင်တဲ့အကြောင်းမရှိလို့ဆိုတော့သူတို့ဖြစ်တဲ့ကိစ္စကရိုးရိုးလေးပဲဒီစီစဉ်တက်လိုက်တဲ့အပေါ်မှာစတင်ဆန္ဒပြဖို့ကြိုးစားနေရကနေပြီးတော့ဒီအမှုကိုဆွဲလိုက်တဲ့ကိစ္စကိုအဲ့တော့အမှုဆွဲစရာအကြောင်း evidence အထောက်အထားပါမရှိဘူးပြန်လည်းမလွတ်ချင်ဘူးအဲ့တော့ဥပဒေရလွှတ်ရမယ်ဥပဒေကဒီရပောင်းသူးတဲ့ကာလအတွင်းမှာရဲကစုံစမ်းထောက်လှမ်းခြင်းပြည်စုံပြီးတော့ပြည်စုံပြီးတဲ့အခါမှာဘယ်လိုအကြောင်းပြချက်တစုံတရာနဲ့မှဆက်လက်ချုံနှောင်ဝင်မပြုတ်စီရဘူးဆိုပြီးတော့တရားဝင်မြက်လက်ဆွဲအပိုက်409မှာအတီလင်းပြန်ထမ်းထားတာရှိတယ်။ဒါကြောင့်ရပောင်း30ပြည်လို့မှအများစုရပောင်း30ပေါ့ဗျာ။ရပောင်း30ပြည်လို့မှအမှုကိုယုံတင်စရာအကြောင်းမရှိဘူးဆိုရင်လှုပ်ကိုလှုပ်လိုက်ရမယ်။အဲ့တော့အမှုကိုယုံတင်မှုအတွက်ကိုမင်းကိုနိုင်တို့အမှုပေါ်မှာတတိကံထောက်ထားလဲဘာတစ်ခုမှမရှိဘူး။ပြန်လဲမလွတ်ချင်တဲ့အခါကျတော့ဒီယုံမှာဒီပုံမှန်နဲ့ဆွဲချက်တင်ပြီးရပောင်းသူကပြည့်သွားပြီနောက်တော့ဟိုဘက်ယုံရှုလိုက်တယ်နောက်ထပ်ပုံမှန်တစ်ခုပြောင်းလိုက်တယ်နောက်တော့ရပောင်းသူကတင်လိုက်တယ်ပြည့်သွားပြီနောက်ယုံတင်လို့မရဘူးနောက်တစ်ခါထပ်ရွှေ့တယ်နောက်ရပောင်းသူကတင်လိုက်တယ်ဒီလိုနီးနဲ့ရွှေ့ပြီးတော့ချုပ်တဲ့ကိစ္စဟာကျွန်တော်တို့ရဲ့လိလတူရှိကြရစုစုပေါင်းရပောင်း380ရှိရဲ့ကြားတဲ့အထိချုပ်နှောင်တာဖြစ်တယ်ဒါကလက်ရှိတည်သေးဥတွေကိုလက်တလုံးများလှုပ်ပြီးတော့ဟိုအရသာစကားနဲ့ပြောရမယ်ဆိုရင်ပေါ့ဗျာဒီညစ်ပတ်ပြီးတော့ချုပ်ထားတဲ့ကိစ္စဖြစ်တယ်ဒါကဟိုကာယကံရှင်ရဲ့အခြေခံအခွင့်အရေးကိုအကြီးအကျယ်ချိုးပေါက်တာဖြစ်တယ်လို့ကျွန်တော်တို့ကသုံးသပ်တင်ပြပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့မြန်မာနိုင်ငံမှာဒီစီအစိုးရအနေနဲ့ပေါ့နော်ဒီအတိုက်ခံနိုင်ငံရေးသမားတွေနဲ့ပတ်သက်လာပြီဆိုလို့ရှိရင်ဥပဒေနဲ့အညီကြင်ကြံပြီးတော့မျက်မျက်တတဆောင်ရွက်ခွင့်တွေပေးနေပြီလို့ဆိုတဲ့သတင်းထွက်လာရင်အဲ့ဒါသတင်းထူးဖြစ်သွားမှာတော့အမှန်ပဲခင်ဗျအဲ့တော့မြန်မာပြည်သူအနေနဲ့ကလည်းဒီညမှာကျွန်တော်ပြောချင်တာကနိုင်ငံရေးအမှုပေါ့နော်ဥပမာအားဖြင့်ဒီနိုင်ငံရေးပုံမှားလို့လူသိများတဲ့ဒီအရေးပေါ်စီမံချက်၅ညတို့လို့ဘာလို့တွေနဲ့အဖမ်းခံရပြီဆွဲခံရပြီဆိုလို့ရှိရင်လူရဲ့မေးစရာမလိုဘူးရဲရမန်ယူစရာမလိုဘူးဘယ်ရောက်နေမှန်းတော့မသိဘဲနဲ့ဒီရေရှည်ထိမ့်သိမ်းခံထားရမယ်ဆိုတာကိုပုံမှန်ဖြစ်နေကြလို့သဘောထားနေရအောင်လဲကျွန်တော်တို့သိနေရတယ်လေကျွန်တော်တို့ရောမှပဲတစ်ခါတစ်ခါကြားလို့ရှိရင်ဒါပုံမှန်ပဲဟိုလုံနေကြပုံစံပဲဆိုပြီးတော့ဟိုယူဆကြရတယ်ရှိရမလားအဲ့တော့အဲ့လိုနိုင်ငံရေးပုံမှားပေါ့နော်ပုံမှား၅ညဆိုတာမျိုးနဲ့ဖမ်းရင်ရောဒီလိုအကန့်အသတ်မရှိချုံနှောင်ထားလို့မရနိုင်ဘူးလား
ဟိုနိုင်ငံရေးပုံမှန်ဟိုလိုနိုင်ငံရေးပြည်ဟူများဆိုတဲ့သတ်မှတ်ဖော်ပြချက်1989မှာလူကြီးချက်လာမှပြီးခဲ့ပ ေးခဲ့တဲ့နှောင်းကဖော်ပြထားရှိပါအဲ့ထက်မှာခုနဒီသတင်းဌာနဆရာပြောသွားတဲ့1950ခုနှစ်ဒီရေးပေါ်စီမံမှုအဥပဒေပါသလိုမှာကျွန်တော်ပြည်ဆိုင်ဥပဒေတွေဆိုရင်ဒီနိုင်ငံတော်ပုံကံမှုတွေပါတယ်နောက်တစ်ခါ1908ခုနှစ်မတရားသိမ်းဥပဒေပါတယ်စသဖြင့်ပေါ့ဥပဒေတော်များပါပါတယ်အဲ့တော့အဲ့လိုပါဆိုညာလဲပဲအဲ့ဥပဒေတွေအားလုံးကခုနကျွန်တော်ရှင်းပြတဲ့ပြည်ဆိုင်အကျဉ်းဆုံးဥပဒေများ ਨੇ အညီစစ်ဆေးပြီးတော့မှလက်ခံကြားနာရုံးတင်တရားဆွဲရတာဖြစ်တယ်အဲ့တော့သူတို့ ਨੇ မဆိုင်တဲ့ဥပဒေတစ်ခုပဲရှိတယ်အဲ့တစ်ခုကဘာလဲဆိုတော့1985ခုနှစ်နိုင်ငံတော်ကနှောက်ယှက်ဖျက်ဆီးသူမဲ့အနေမှာကာကွယ်ဥပဒေဆိုတာဖြစ်တယ်အခုကျွန်တော်တို့ဒီဒေါန်ဆန်းစုကြည်တို့အပါအဝင်နိုင်ငံရေးကျင်းသားတော်များများကိုချုပ်နှောင်ထားတဲ့ဥပဒေဖြစ်တယ်အဲ့ဥပဒေရဆိုရင်တော့တရားရုံးတင်စရာမလိုဘဲနဲ့အုပ်ချုပ်ရေးအာဏာပိုင်ဒီအထူးသဖြင့်ဒီအစိုးရအဖွဲ့ရဲ့ဒီချုပ်နှောင်တဲ့အမိန့်နဲ့ပဲ၅နှစ်အထိအမြင့်ဆုံးချုပ်ခွင့်ရှိတာဖြစ်တယ်။တရားရုံးရဲ့ပုံမှန်ပတ်သက်မှုလုံးဝမရှိဘူးပြောလို့ရတယ်။အဲ့တော့အဲ့ဒါကလွဲရင်ကြံတဲ့နိုင်ငံမှုကင်းတွေမှာတော့ဖြစ်ရင်ခုနကကျွန်တော်ရှင်းပြတဲ့ပြည်ဥဆိုင်ကျွန်တော်ဥပဒေပုံမှန် 169 အရာတတ်မှတ်ထားတဲ့ဂျမန်ချုပ်မိနေတောင်းပြီးတော့မှချုပ်ရတာဖြစ်တယ်။အဲ့ဒါနဲ့ဆန့်ကျင်ပြီးတော့ချုပ်တယ်ဖန်စီတယ်ဆိုရင်တော့ဒါဥပဒေနဲ့ဆန့်ကျင်တဲ့ချုပ်နှောင်မှုတွေပဲဖြစ်ပါတယ
်။ဟုတ်ကဲ့အခုဥအောင်ထူးတို့ရဲ့ရှင်းနေများကောင်စီကဖော်ပြထားတဲ့ဒီကိုမင်းကိုနိုင်အပါဝင်20ဦးကိုတရားရုံးမှာဆွဲဆိုထားတဲ့အမှုတွေပေါ့နော်စုစုပေါင်း20နဲ့တမှုနဲ့တူတယ်နော်အဲ့20တမှုထဲမှာဆိုလို့ရှိရင်ကြီးလိုက်တဲ့အခါကျတော့စောစောပြောတဲ့နိုင်ငံရေးအမှုဆိုတာမပါဘူးနဲ့တူတယ်အဲ့တော့ဟိုဒီနိုင်ငံရေးအမှုမပါဘဲနဲ့ဒီလိုမတရားချုပ်နှောင်ထားတယ်ဆိုတာကရှင်းလင်းနေပြီဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဟိုဒီဘက်ဟိုခံရတဲ့သူတွေဘက်ကဘာရီများလုံနိုင်လဲခင်ဗျာ
ပြည်တွင်းတရားစီရင်စနစ်ကိုပြောမယ်ဆိုရင်တော့ပြည်တွင်းတရားစီရင်စနစ်အောက်မှာပရတ်ချက်ကတော့ဒီချုံနောင်နဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုမတရားချုံနောင်မှုနဲ့ပြန်တရားဆွဲလို့ကျွန်တော်တို့ရနိုင်တယ်အဲတရားလေးတရားဆွဲတဲ့နေရှုံးနိုင်နေတာပါတာဥပဒေမှာရှိတဲ့တက်တာခွင့်တွေကိုအကုန်သုံးပြီးတော့ဒီအာဏာပိုင်ရဲ့မတရားလုပ်မှုတွေကိုမတရားဖြစ်နေရဆိုတဲ့ပုံမှာခြေခံပြီးတော့ကျွန်တော်တို့ဥပဒေကြောင်းအရတုံ့ပြန်မှုကြိုးစားတင်တယ်လို့ကျွန်တော်တို့တင်ပြလိုတယ်ဒါပရတ်ချက်ဖြစ်တယ်ဒုတိယချက်ကအခုကိုမင်းကိုနိုင်တို့ဖမ်းဆီးချုပ်နှောင်တဲ့ကိစ္စဟာပြည်တွင်းမှာရှိတဲ့တရားစီရင်စနစ်နဲ့အယူလို့မရတော့ဘူးဆိုရင်ဆိုလိုချင်တာကကိုယ့်ဘက်ကတရားပြန်ဆွဲပါရဲ့သားနဲ့မှအကြောင်းအချက်လည်းခိုင်လုံပါရဲ့သားနဲ့မှတက်ဆိုင်ရာတရားရုံးကယူဆောင်ပေးခြင်းမရှိဘူးထိရောက်ရေးမီဘူးဆိုရင်ဒီကိစ္စကနိုင်ငံတော်ပြုဆန်တရားရုံးဥပဒေနဲ့ညီသွားလို့ရပါတယ်အဲတော့နိုင်ငံတော်ပြုဆန်တရားရုံးဥပဒေပုံမှန်ခုနှစ်မှာဒီလူသားဖြစ်မှုကိုဆန့်ကျင်တဲ့ပြစ်မှု crime against humanity ဆိုတာရှိတယ်။အဲ့ဒီပုံမှန်ရဲ့ပုံမှန်ကွဲတင့်ငါမှာဘာဖော်ပြထားလဲဆိုတော့ဒီလူပုဂ္ဂိုလ်ဆန်လွတ်လပ်မှုကိုပြင်းထန်စွာထိခိုက်စေခြင်းဖမ်းဆီးချုပ်နှောင်ခြင်းဆိုတဲ့အချက်ပါတယ်။အဲ့တော့လူပုဂ္ဂိုလ်ဆန်လွတ်လပ်မှုကိုပြင်းပြင်းထန်ထန်ထိခိုက်စေတဲ့ဖမ်းဆီးချုပ်နှောင်မှုဖြစ်တယ်ဆိုရင်နိုင်ငံတော်ဥပဒေခြေခံတွေကိုချိုးပေါက်တဲ့ပြင်းမှုကြီးဖြစ်တယ်
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့အယတ်သားစကားနဲ့ပြောမယ်ဆိုရင်ပေါ့နော်ဦးအောင်သူပြောတာကိုကျွန်တော်နားလည်လိုက်ရတော့ပြည်တွင်းမှာလည်းတရားကိုမင်းကိုနိုင်တို့အပါအဝင်ဒီချုပ်မတရားချုပ်နှောင်ခံထားတဲ့သူတွေကိုဒီလိုမတရားချုပ်နှောင်မှုနဲ့ပြန်လှန်ပြီးတော့တရားစွဲဖို့လှုပ်ဆောင်နေတယ်ပေါ့နော်အဲ့တော့အဲ့ဒီနေရာမှာဘယ်သူတွေကိုပြန်ပြီးတော့တရားစွဲရမှာလဲအဲ့ဒါတစ်ခုပေါ့နော်နောက်တစ်ခုကကြတော့နိုင်ငံတကာမှာဆိုရင်ရောနိုင်ငံတကာတရားဥပဒေရုံးနေမှာဆိုရင်ဘယ်လိုရုံးမျိုးတွေမှာဒါမျိုးကိုလက်ခံပြီးတော့ဘယ်သူတွေကိုတရားစွဲလို့ရလဲဆိုတာတွေကိုနည်းနည်းလေးရှင်းပြပါလား
ပြည်တွင်းနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်အဓိကကျွန်တော်တို့ပြောချင်တဲ့ချက်ကတော့အနီးကပ်ဆုံးပေါ့ဗျာအဓိကတောင်းရှိတာကရှိနေကြုံရုံဖြစ်တယ်ဗျာအထူးသဖြင့်ကျွန်တော်တို့ပြောချင်တဲ့ချက်ကအခုအချိန်မှာအခုလက်ရှိပေါ့ဗျာလက်ရှိဆိုတော့ကြာပါပါဒီအာနာသိမ်းပြီးတည်းပြောလို့ရတာပေါ့လေဒီတရားစီရင်စနစ်ကြီးတစ်ခုလုံးကိုနာဖအုပ်ချုပ်ရေးအနေရရဲ့လက်ကင်တို့တစ်ဖွဲ့အသုံးချခံရတဲ့ဖြစ်စဉ်တစ်ခုလုံးမှာဟာခိုင်မာတောင်းရှိတဲ့ဘိုင်းကရှိနေကြုံရုံလည်းပါတာဖြစ်တယ်အဲ့တော့ဘာကြောင့်လဲဆိုတော့ဒီတရားဆွဲဆိုတဲ့ကိစ္စရပ်ဒီအားလုံးဟာရှင်းနေကြယုံကတာဝန်ရှိတဲ့အောက်ကအစိုးရရှိနေအစင်းစင်းကနေပြီးတော့အဲ့တီပြည့်ချက်မပေးရင်သူကယုံအမှုရောက်မလာနိုင်ဘူးအဲ့တော့ဒါလို့ကြီးဟာဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စတွေဖြစ်နေမှသိရတာနဲ့အစိုးရကကိုမင်းကိုနိုင်ကိစ္စကိုရှင်းနေတာပဲအရင်တော့တကယ်လို့သာဟာဗီဒီယိုအဲ့ဥပဒေတွေပုံနှိပ်ထုတ်ဝေတဲ့ဥပဒေတွေဟာမြို့သားညီနံကာကွယ်တဲ့ဥပဒေဒီလိုဥပဒေမျိုးတွေနဲ့ညှိစုံနေဆိုရင်စိုးစီးစီးကအရေးယူပေါ့ဘာတခုမှအရေးမယူခဲ့ပဲနဲ့ဒီဒီလုံစားစီးဈေးနှုန်းတွေတက်လို့ဆန္ဒပြတဲ့အခါကျတော့မှစအရေးယူပြီးတော့ပုံမှန်တတိတက်လိုက်တယ်ဆိုတော့ဒါကအဓိပ္ပာယ်မှမရှိတာပဲ အဲ့တော့အဲ့ဒီအခြေအနေကိုရှင်းနေကြရုံကတိတိကြီးနဲ့နော်ဥပဒေရရှင်းနေကြဥပဒေကျွန်တော်တို့ပုံမှန်48ခန်းငယ်ရဟလာမှန်ကန်ပြည့်စုံမှုရှိမရှိစစ်ဆေးဖို့တာဝန်ရှိရတာနဲ့ဒီတာဝန်ကိုသိရတာနဲ့ဥပက္ခပြုပြီးတော့ရုံအမှုတွေတင်ပေးနေတဲ့ရှင်းနေကြအပါအဝင်အောက်ကရှင်းနေမှာတာဝန်ရှိတယ်ဒါကိုကျွန်တော်တို့ပြန်တော့ပြောခြင်းတယ
်ဒါပြည်တွင်းကိစ္စပေါ့နော
်တာဝန်ရှိတာအစိုးရပိုင်းပေါ့ဗျာ
ဟုတ်ကဲ့
ဟိုအစိုးရပိုင်းနဲ့ပတ်သက်လို့ဆိုရင်တော့ဒီအမှုကိုဆွဲတင်မှုဆွဲတင်မှုညွှန်ကြားချက်ပေးတယ်အမိန့်ပေးတယ်အဲလမ်းညွှန်ပေးတယ်ဥချုပ်ပိုင်းကတာဝန်ရှိတဲ့နာဖခေါင်းဆောင်တွေကလုံးဝတာဝန်ရှိတာဖြစ်တယ်အဲ့တော့ရှင်းနေကြုပ်ကိုအမှုရှင်းနေကြုပ်အပါအဝင်အောက်ကရှင်းနေတွေကိုအမှုဆွဲလိုက်တဲ့အခါမှာသူတို့ကထွက်ချက်တွေပေါ်လာနိုင်တယ်သူတို့ဒီလိုမျိုးဆွဲဆိုအတွက်ဘလူကညွှန်ကြားချက်ပေးတာဖြစ်တယ်ဆိုရင်နောက်တိုးတည်းအခါဖြစ်နေအစိုးရဘက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအလိုနင်းပါလာမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဒါပြည်တွင်းအပိုင်းဒီနိုင်ငံတကာတရားဥပဒေအရာနိုင်ငံတကာတရားရုံးတွေမှာဟိုတင်ပြနိုင်မယ်ဆိုတဲ့အကြောင်းအရာအရာနဲ့ပတ်သက်လို့ရောဘယ်သူတွေကနေပြီးတော့စလုပ်ပြီးတော့ဘယ်လိုတရားရုံးတွေမှာဒါမျိုးတွေလက်ခံလေးရှိတယ်ခင်ဗျ။
နိုင်ငံတကာပြုဆိုင်တရားရုံးဆိုတာကျွန်တော်တို့ရှိနေပြီ။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ကအဓိကအဖြစ်အစိုးရနေရာမှာယူနေတာအဖအကနိုင်ငံပြုဆိုင်တရားရုံးဥပဒေကိုအတိအပြုလက်မှတ်ထိုးထားခြင်းမရှိတာကြောင့်မလို့ဒီတိုက်ရိုက်တော့ဖြစ်ရင်နိုင်ငံသူကသွားတရားဆွဲဖို့ဆိုရင်မရှိနိုင်ဘူး။အဲ့တော့ဘယ်လိုလုပ်ဆရာလမ်းကြောင်းတခုရဲ့ကြည့်တယ်ဆိုတော့ဒီနိနာသူတွေအပါအဝင်နိနာသူတွေမိသားစုတွေဟောဒီကိစ္စကိုဟာလာတရားမျှတမှုကိုရှာဖွေပေးခြင်းနဲ့အဖွဲ့အစည်းတွေဟောကဒီအမှုပေါ်မှာအသေးစိတ်ကျွန်တော်အချက်လက်တွေစုဆောင်ပြီးတော့မှကုလသမဂ္ဂလူညွေးကောင်စီကိုပို့တင်ပါတယ်အဲ့တော့ကုလသမဂ္ဂလူညွေးကောင်စီမှာလုပ်ပိုင်ခွင့်ရှိတယ်လက်ရှိဒီစိတ်ဥပဒေဖြစ်တဲ့ဒီရောမဥပဒေလို့ခေါ်တဲ့နိုင်ငံပြုဆန်တရားဥပဒေမှာကုလသမဂ္ဂလူညွေးကောင်စီကသာဒီညနေနေ့မှာဖြစ်နေတဲ့မှုကင်းကိုကိုမင်းကိုနိုင်တို့မှုကင်းမျိုးအပါအဝင်တခြားမှုကင်းတွေအများကြီးရှိပါတယ်ဒီမှုကင်းတွေဟာဒီနိုင်ငံပြုဆန်တရားဥပဒေကိုသတ်မှတ်ဖော်ပြထားတဲ့ပြဋ္ဌာန်းချက်တွေကိုချိုးပေါက်တယ်လို့အကြမ်းင်းအဖြစ်စုံစမ်းစစ်ဆေးဖို့လိုအပ်တယ်ယူဆရင်အဲ့ဒီမှုကင်းကိုပြည်ထောင်စုလုံခြုံရေးကောင်စီကနေပြီးတော့နိုင်ငံပြုဆန်တရားဥပဒေကိုလွှဲပြောင်းပေးဖို့အခွင့်အာဏာရှိပါတယ်အဲ့လိုလွှဲပြောင်းပေးနိုင်အောင်တော့ဖြစ်ရင်ဒီကတော့လည်းညွှန်ကြီးကောင်စီကိုပက်ပေါင်းစုံနိုင်ငံရေးရောဥပဒေကြောင်းရောပရက်ရှာပြို့လိုအပ်တယ်လို့ကျွန်တော်တို့တင်ပြလိုပါတယ
်မြန်မာနိုင်ငံရှိနေများကောင်စီအထွေထွေအတွင်းမှဥအောင်ထူးကိုကျွန်တော်ဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထုံးပါခင်ဗျာ